မြန်မာနိုင်ငံမှာနိုင်ငံသားငွေကိုရောင်းဝယ်ဖောက်ကားခွင့်လိုင်စင်မရှိဘဲနဲ့လက်ဝယ်ကင်ဆောင်ထားတဲ့သူတွေကိုအရေးယူမယ်လို့စစ်ကောင်စီရဲ့ဗဟိုဘဏ်ကမနေ့တုန်းကကြေညာလိုက်ပါတယ်။နိုင်ငံသားငွေစီမံခန့်ခွဲမှုဥပဒေအရကိုယ့်ရဲ့လက်ထဲမှာ6လကျော်တဲ့အထိအသုံးမပြုဘဲထားတဲ့နိုင်ငံသားငွေတွေကိုလိုင်စင်ရငွေလဲလုပ်ငန်းတွေမှာဈေးကွက်ပေါက်ဈေးနဲ့ရောင်းချလဲလှယ်ဖို့ဘဏ်ထဲမှာထည့်သွင်းထားတာတွေလုပ်ဖို့ပြဋ္ဌာန်းထားတာကြောင့်အခုလိုကြေညာတာလို့ဆိုပါတယ်။ပြပကိုအလုတ်လုတ်ဖို့သွားတဲ့သူဒါမှမဟုတ်ပြပမှာပညာတော်တင်သွားမဲ့သူတွေအတွက်အမေရိကန်ဒေါ်လာ300ကနေ900နဲ့ညီမျှတဲ့နိုင်ငံသားငွေတွေကိုဗဟိုဘဏ်ကရောင်းချပေးနေကြောင်းလည်းကြေညာချက်မှာပါရှိပါတယ်။ငွေလဲနှုန်းတွေမတည်မငြိမ်ဖြစ်ပြီးတော့ကုန်စည်နှုန်းတည်ငြိမ်အောင်ထိန်းသိမ်းမှုစစ်ကောင်စီကကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲနိုင်ငံသားငွေပိုင်ဆိုင်မှုနဲ့လက်ဝယ်ကင်ဆောင်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့ပြင်ဆင်လာတာဖြစ်ပါတယ်။နောက်ချွေနဲ့အမေရိကန်ဒေါ်လာကင်ထားတဲ့သူတွေရောင်းချတဲ့သူတွေပို့ကုန်ရငွေပြန်မသွင်းတဲ့သူတွေကိုဖမ်းဆီးတာအရေးယူတဲ့နည်းလမ်းတွေနဲ့ဒီဈေးကွက်တစ်ခုလုံးကိုထိန်းချုပ်ဖို့စစ်ကောင်စီဘက်ကကြိုးပမ်းနေပေမဲ့ထိရောက်အောင်မြင်မှုရှိမယ်မရှိဘူးဆိုတာကိုတော့စီးပွားရေးအတိုင်းဝိုင်းကတန်လျာနဲ့စောင့်ကြည့်နေကြပါတယ်။ဈေးကွက်ထဲမှာဒေါ်လာငွေလဲပတ်မှုမရှိသလောက်ဖြစ်လာနေပါတယ်။ကျပ်ငွေဈေးနှုန်းကလည်းဆက်ပြီးတော့ကျနေတော့မယ်လို့စီးပွားရေးလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။ဒီကနေ့မနက်ပိုင်းမှာတော့တရားမဝင်ငွေလဲလှယ်နှုန်းဈေးကွက်မှာအမေရိကန်ဒေါ်လာကိုငွေလွှဲနှုန်းကျပ်ငွေ 3,900 အထိရောက်ခဲ့ပြီးတော့ညနေပိုင်းမှာတော့ပြန်ပြီးတော့ကျသွားတယ်လို့ရန်ကုန်စီးပွားရေးလုပ်ငန်းရှင်တချို့ကပြောပါတယ်။ငွေကြေးဈေးကွက်တစ်ခုလုံးအတက်အကျခံမှန်းရခတ်တဲ့အခြေအနေမှာရောက်နေပြီးတော့ဒေါ်လာဈေးအခုလိုဆက်ပြီးတော့တက်နေမယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေလဲပတ်ရတာအဆင်ပြေမှာမဟုတ်တဲ့အကြောင်းပို့ကုန်လုပ်ငန်းရှင်တအူးက VOA ကိုပြောပါတယ်ရှင်။